စကန်တိုင်းရင်းမပင်မြို့နယ်ချင်းတွင်းမြစ်ဘေးကတန်ပိုရွာကိုဒီဇင်ဘာ5ရက်ဒီကနေ့ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်နေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့လို့အမျိုးသမီး3ဦးသေဆုံးပြီးအသက်မပြည့်သေးတဲ့ကလေးငယ်4ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သေဆုံးသူတွေဟာအသက်40အရွယ်အမျိုးသမီး2ဦးနဲ့အသက်20ကျော်အရွယ်အမျိုးသမီး2ဦးလို့ဖြစ်ပြီးဒဏ်ရာရသူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်4ဦးလို့ဖြစ်တယ်လို့ဒေသခံ2ဦးကအခုလိုပြောပြပါတယ်
။အောင်စရတက်ကုန်းရှိတော်ကုန်းပေါ့နော်။အောင်စရတက်ကုန်းကနေကျွန်တော်တန်မိုးရွာကိုလက်နက်ကြီးနဲ့ကြတာပေါ့နော်အဲဒီကပြလိုက်တဲ့လက်နက်ကြီးကတမိုးအားတဲ့ကိုကြတယ်အိမ်နေတလုံးပေါ့နော်နေတလုံးမှကြတယ်အမျိုးသမီး3ဦးနဲ့ကလေးအမျိုးသမီး3ဦးနဲ့တင်ဖုန်းနဲ့ကလေးလေးကိုတော့ထိခိုက်ဒဏ်ရာပေါ့နော်ထိခိုက်ဒဏ်ရာရတယ်ဟုတ်ကဲ့ဆိုလောလောဆယ်ရွာထဲမှာတော့လူမရှိဘူးပေါ့နော်ဟွာရဲ့ပြည်သူတွေအပြင်တော့နည်းနည်းချောင်းထားတယ်ချောင်းထားတယ်ပေါ့နော်ကလေးကကျွန်တော်တို့ခွန်9နှစ်နဲ့9နှစ်အဲ့ကြာနေမှာဗျာမျိုးတော့မဟုတ်ဘူးဗျာဒီအိမ်မှာအလင်လာတဲ့သူပေါ့နော်ကားပြောင်းနေဖြစ်သွား
တည်ဆုံးသူတွေဟာတာမန်အယတ်သားတွေသာဖြစ်ပြီးတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ကတစ်ဖက်သက်လက်နက်ကြီးနဲ့ပစ်ခတ်လို့တည်ဆုံးတာလို့ဒေသခံတွေကဆိုပါတယ်တံပိုကျေးရွာဟာချင်းတွင်းမြစ်ဘေးမှာရှိပြီးစစ်တပ်ကတစ်ထုတ်ယူတဲ့တစ်ကွင်းအနီးနားမှာရှိတဲ့အတွက်မကြာခဏနယ်မြေရှင်းလင်းခံရတဲ့ကျေးရွာတွေလည်းဖြစ်ပါတယ်တစ်ဆက်ထဲမှာပဲရမပင်မြို့နဲ့ကိုက်ရက်မှာရှိတဲ့ပလဲနယ်မှာလည်းစစ်တပ်ကနယ်မြေရှင်းလင်းတာကြောင့်ဒေသခံတပေါင်းနီးပါးစစ်ဘေးရှောင်နေကြရပါတယ်စီဘေးဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတူကအခုလိုပြောပါတယ်
။စီဘေးဆောင်တွေကတော့ရှိတာပေါ့ဗျာ။ကျွန်တော်တို့ဒီဇင်ဘာတရက်နေ့ကမိချုပ်ခံရတဲ့ညာကုန်းကြီးကဆိုလဲဒါရွာပဲဟိုပြန်မဝင်ရဲကြသေးဘူး။ကန်တော့အမီဝင်းကျင်ကအကြီးရွာတွေပေါ့နော်။ဒီလိုကလည်းရွာတဲ့ဟိုပြန်မဝင်ရဲကြသေးဘူး။နိုဝင်ဘာ28 28တော့ဒီကန်တော့စခန်းကိုအတိုက်ခါတာဆိုတော့တန်းတော့ပါဝင်ဒီတန်းတော့နဲ့ကြီးရဲ့ကြီးရွာတွေပေါ့နော်ဒါစီတို့ဟိုပေါင်လာပြည့်တို့ကြောင်ဝန်သူတို့မဲစရက်တို့ကျွန်တော်တို့ဒီကိုးပင်တို့ရက်ကံတို့ပေါ့နော်အစားရှိခြင်းအိမ်သာဝန်ကျင်ရွာတွေကလည်းဒါရွာတွေကိုကောင်းကောင်းမပြန်ရဲကြသေးဘူးပေါ့နော်ဒီဘေးရှောင်တွေကဆိုရွာကလည်းနည်းနည်းများတော့အဝါလောက်တပေါင်းဝန်းကျင်လောက်တော့ရှိမှာပြန်တခြားကြီးရွာတွေမှာပွားပြီးတော့အငြိကြရတာရှိစီ
စစ်ဘေးရှောင်တပေါင်းနီးပါးဟာတောတောင်တွေထဲခိုလုံနေကြရပြီးဆန္ဒရိက္ခအကူအညီတွေလည်းလိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်စစ်တပ်ဟာပလဲမြို့ပေါ်မှာအထိုင်ချတပ်ဆွဲပြီးပလဲမြို့နယ်ထဲကကျေးရွာတွေကိုမကြာခဏအနေနဲ့ရှင်းလင်းနေတဲ့အတွက်ဒေသခံတွေဟာအမြဲလိုလိုစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ